ရန်ကုန်တိုင်းဒေသကြီးအတွင်းစစ်အုပ်ချုပ်ရေးကျင်းညာထားတဲ့မြို့နယ်တွေမှာစစ်ခုံရုံးတင်တရားစွဲခံရသူတွေကိုဖိအားပေးဝန်ခံခိုင်းတာတွေရှိနေတယ်လို့ဥပဒေကြောင့်အရခုခံချေပါခွင့်မရတာတွေမျိုးလည်းဖြစ်နေတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းကပြောကြားလိုက်ပါတယ်။မြင့်မြတ်တက်တာမဖြစ်တဲ့စီးရင်မှုတွေအပေါ်တရားလွှတ်တော်ရှင်တွေကလည်းဝေဖန်ထောက်ပြနေတာပါ။ရန်ကုန်ကလာတဲ့သတင်းကိုတော့မဆုမုံကတင်ပြထားပါတယ်။
ဆရာနာရှင်စန့်ကျင်လူလူဆန္ဒပြပွဲတွေအရှိန်မြင့်ခဲ့တဲ့ရန်ကုန်တိုင်းအတွင်းကလှိုင်သာယာမြို့နယ်ရွှေပြည်သာမြို့နယ်ဒဂုံမြစ်တောင်ပိုင်းဒဂုံမြစ်မြောက်ပိုင်းမြို့နယ်ဒဂုံမြစ်စိတ်ကမ်းမြို့နယ်နဲ့မြောက်ကလာပမြို့နယ်တွေကိုနာဆကစစ်အုပ်ချုပ်ရေးကောင်စီကစစ်အုပ်ချုပ်ရေးထုတ်ပြန်ကြေညာခဲ့တာပါအဲ့ဒီမြို့တွေမှာနိုင်ငံတော်အစ်စာဖောက်ဖျက်ပုန်ကန်မှုအစိုးရကိုအကြီးညိုပြတ်အောင်လှုပ်ဆောင်မှုတပ်မတော်သားတုံးမဟုတ်အစိုးရဝန်ထမ်းတွေကိုဟန်တားနှောက်ယှက်မှုအပါအဝင်ပြစ်မှုပြစ်ဒဏ်အမျိုးအစား23မျိုးကျူးလွန်ရင်စစ်ခုံရုံးနဲ့ထေထန်နောက်နှစ်အကန့်အသတ်မရှိအလုံးနဲ့ထောင်ထန်သက်ဆိုင်ရာပြစ်မှုအလိုက်သတ်မှတ်ထားတဲ့အမြင့်ဆုံးပြစ်ဒဏ်တွေကိုချမှတ်မယ်လို့ထုတ်ပြန်ထားပါတယ်ပြစ်မှုစီးရင်ထဲမှာအာဏာသိမ်းပြီးတဲ့နောက်ဖေဖော်ဝါရီလအတွင်းပြဋ္ဌာန်းခဲ့တဲ့ပြစ်မှုတစ်တွေကိုလည်းထပ်တိုးခဲ့ပါတယ်လက်တလောမာရှယ်လောလို့ခေါ်တဲ့စစ်အုပ်ချုပ်ရေးနဲ့အုပ်ချုပ်နေတဲ့ဒီမျိုးနယ်တွေကဖမ်းဆီးခံရသူတွေဟာအမှုအတွက်ဖိအားပေးဝန်ခံခိုင်းတာနဲ့ဥပဒေကြောင့်အရာခုခံခြေပါခွင့်မရတာတွေကြုံနေရတယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AAPBB ကဦးစန်းမင်းက VOA ကိုပြောပြပါတယ
်။တည်ကြတာကတော့မြတ်တဲ့တရားစီရင်ရေးမရရှိစစ်ကောင်ရုံးနဲ့ပြန်ချမှတ်။အာဖမ်းတဲ့စီးရဲပေါ်မှာလည်းသူတို့တွေဟိုဆက်ပေါ့အမှုစင်ပြီးအဖမ်းခံရတဲ့ဟာမျိုးတွေရှိမယ်။ဟိုအတင်းဖျားပေးပြီးလက်မှတ်ထိုးပြီးဝန်ခံနိုင်တာမျိုးရှိမယ်။အဲ့တကြတာကတော့တို့မြတ်တဲ့တရားစီရင်မှုရှိတော့ကျွန်တော်တို့အပြင်းပန်းတဏ္ဍာရဟိုတိတိတတညင်မနှိမ့်ဆက်ခံထားတဲ့နေရာတွေ့ရှိရတယ်။ဒါတော်တော်ကိုညင်မနှိမ့်ဆက်ခံပြီးတော့ဝန်ခံခိုင်းထားတဲ့အနေအထားမျိုးတွေရှိတော့။နောက်အမိန့်ချတဲ့အခါမှာလည်းခုခံပိုင်ခွင့်မရှိဘူး။ကျွန်တော်တို့ဟိုသုံးသက်ချက်အရာတော့ဟိုစစ်မှန်တဲ့တရားစီရင်မှုမျိုးမဟုတ်ဘူး။အမိန့်ကိုချကြံသူချတဲ့ပုံစံမျိုးရှိတယ်။ဥပဒေမှာပြဋ္ဌာန်းထားတဲ့အမိန့်တွေကိုဟိုစံပြသဘောမျိုးနဲ့ချနေတာလည်းဖြစ်တယ်အဲ့တော့ဟိုတရားမျှတမှုကတော့ဟိုကာကန်ရှင်တွေမှာတရားမျှတမှုကခံစားဖို့မရှိဘူးကျွန်တော်တို့ပြောလို့ရတယ်
စစ်ခုံရုံးဆိုတာစစ်အုပ်ချုပ်ရေးကာလအတွင်းအရက်သားတွေကိုတရားစွဲဆိုရုံးတင်မှုတပ်မတော်ကနေယာယီဖွဲ့စည်းတဲ့အထူးခုံရုံးတစ်ခုဖြစ်ပါတယ်အဲ့ဒီအထူးခုံရုံးကိုလက်ရှိမှာတော့အင်းစိန်ထောင်ထဲမှာမြို့နယ်အလိုက်အထူးစစ်ခုံရုံး6ခုတတ်မှတ်ပြီးတော့စစ်ဆေးနေတယ်လို့လည်းသိရပါတယ်။နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်းရဲ့ကောက်ယူနိုင်တဲ့စည်ရင်းအရာကတော့မာရှယ်လောထုတ်ပြန်တဲ့ဒီမြို့နယ်6ခုမှာအာဏာရှင်ဆန့်ကျင်ရေးဆန္ဒပြခဲ့လို့ဖမ်းဆီးခံထားရသူကအယောက်200ဝန်းကျင်ရှိပြီးခံမှန်းခြေအယောက်30နီးပါးစစ်ခုံရုံးတင်ပြီးအမိန့်ချမှတ်ခံရပါတယ်။မာရှယ်လောထုတ်ပြန်ထားတဲ့ဒီနေရာတွေမှာဖမ်းဆီးခံရသူစည်ရင်းအတိအကျရဖို့တောင်ခက်ခဲနေတာမို့ဒီစည်ရင်းဟာမြေပြင်မှာလက်ရှိဖြစ်ပျက်နေတဲ့တကယ့်အခြေအနေထက်ပိုများနိုင်တယ်လို့လည်းဦးစန်းမင်းကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတုန်းကမြောက်ကလာပမြို့နယ်မှာရာဇသကြီးပုံမှန်396-399လူ19ဦးကိုအမြင့်ဆုံးပစ်ဒဏ်ထေဒဏ်အထိချမှတ်ခဲ့ပါတယ်။စစ်အုပ်ချုပ်ရေးကောင်စီဝင်ဗိုလ်ကြီးတဦးနဲ့အတူပါလာတဲ့သူကိုထိခိုက်ဒဏ်ရာရစေမှုလူရဲမှုတို့ကြောင့်ဗိုလ်ကြီးနဲ့အတူပါသူတေဆုံးခဲ့ရတဲ့အတွက်အဲ့ဒီလိုမျိုးအပြစ်ဒဏ်ချခဲ့တာလို့စစ်အုပ်ချုပ်ရေးကောင်စီဘက်ကထုတ်ပြန်ပါတယ်။ပြင်ပရှင်းနေတဲ့စီကအကူအညီရခွင့်မရတယ်လို့ဥပဒေကြောင့်အရာခုခံခြေပါပိုင်ခွင့်လည်းမရတဲ့ဒီမျိုးနယ်6ခုကဖမ်းဆီးခံထားရတဲ့သူတွေနဲ့ပတ်သက်ပြီးဘယ်နှစ်ယောက်ကိုတော့ပြစ်ဒဏ်ချအရေးယူပြီးပြီလဲဆိုတာကိုတော့စည်ရင်မသိနိုင်ဘူးလို့ဖမ်းဆီးခံထားရသူတွေကိုအကူအညီပေးနေတဲ့တရားလွတ်တော်ရှင်နေဦးခင်မောင်မြင့်ကပြောပါတယ်မြက်ွယ်စစ်ဆေးမှုတွေနဲ့တစ်ဖက်သက်စီရင်ချက်ချခံရမှုတွေကိုဥပဒေကြောင့်အရာခုခံပေးနိုင်မှုကာကွယ်ပေးနိုင်မှုကအတော်လေးခက်ခဲနေတာမို့အခုဖမ်းထားခံရသူတွေကမျှတတဲ့တရားစီရင်မှုခံစား권မရဘူးလို့ပြောပါတယ
်။ရပ်ဘက်တရားရုံးတွေမှာတရားသူကြီးကတရားလိုတရားခံနှစ်ဖက်လုံးပေါ်ကကျင်ပြလာတဲ့သက်တည်ကလေးလျှောက်လဲချက်ပြီးအဲ့ဒီအပေါ်ကနေသူကဆုံးဖြတ်ရတဲ့အတွက်ဒါဥပဒေနဲ့ညီညွတ်ဖို့အမှန်တရားနဲ့ညီညွတ်ဖို့ညှော်လင့်လို့ရတယ်။စစ်ကောင်ဘက်မှာကြတော့ပြေလို့ဆိုင်ကပဲခိုင်ခိုင်မာမာတင်ပြပိုင်ဝင်ရှိတယ်ဒီဘက်ကတရားခံဆိုင်ကကြရှင်းနေလိုက်လိုက်ပါခွင့်မရှိဘူးတက်သေးတယ်ဆိုပြန်လဲပြီးတော့တင်ပြပိုင်ခွင့်မရှိတဲ့အခါကျတော့ဥပဒေရဆိုရင်ကာကွယ်ခုခံပိုင်ခွင့်အပြည့်အဝမရဘူးဒီဥပဒေမှာဆိုတာကဒီပြစ်မှုတစ်ခုနဲ့ဆွတ်ဆွဲခံရပြီဆိုရင်ဆွတ်ဆွဲခံရသူဒီဥပဒေရကာကွယ်ခုခံပိုင်ခွင့်အခွင့်အရေးအပြည့်အဝရဒီစစ်ခုံရုံးနေနဲ့တတော်ဆစ်ဆေးတဲ့အခါမှာအဓိကဒီနေ့နောက်ဆုံးရှုံးတာကတော့ဆွတ်ဆွဲခံရသူတွေဟာဥပဒေနဲ့အညီက
ကာကွယ်ခုခံပိုင်ခွင့်အခွင့်အရေးအပြည့်အဝမရတဲ့အတွက်အင်တန်ကြီးမားတဲ့ဥပဒေအရဆုံးရှုံးနေတာမျိုးခံရတယ်လို့ပဲဒီလိုပဲတုံ့တက်လို့ရပါတယ်။မကြသေးခင်ကလည်းမြောက်ကလာစစ်ခုံရုံးကနေအရသား၄ဦးကိုဆန္ဒပြနေတဲ့အချိန်မှာတရားရုံးတွင်ကွန်ပျူတာ၅လုံးဥပဒေစာအုပ်နဲ့ဆိုင်ရွက်စာတမ်းတွေနောက်တရားရုံးတွင်ကကားနဲ့ဆိုင်ကယ်တချို့ဖျက်ဆီးမှု၊နိုင်ငံပိုင်ပစ္စည်းဖျက်ဆီးမှ ဒီနေ့အယူခံဝင်ခွင့်ပြစ်မှုပြင်ဆင်ရှောက်ထားပိုင်ခွင့်ရှိပါတယ်။ရန်ကုန်တိုင်းစစ်ဌာနချုပ်တိုင်မှုစေုပ်ချုပ်ရေးကောင်စီဥက္ကဋ္ဌနိုင်ငံတော်သမ္မတဒေါ်စီကနေအစဉ်အစဉ်အယူခံရှောက်ထားနိုင်ပါတယ်။ဒါပေမဲ့လည်းပြစ်ဒဏ်တွေကိုပယ်ဖျက်ပြင်ဆင်နိုင်သူတွေဟာအာဏာကိုချုပ်ကန်ထားသူတွေဖြစ်နေတာကြောင့်ညှတမှုမရှိတဲ့ဒီတရားစီရင်မှုရလဒ်နယ်ပဲအဆုံးသတ်နိုင်မယ